ဩစတြေးလျဂျာမနီနဲ့ဘရူနာနိုင်ငံတွေကမြန်မာသားအမတ်ကြီးတွေကိုပြန်လည်ခေါ်ယူပြီးတန်ယုံယာယီတာဝန်ခံများနဲ့အစာထုတ်ခန့်လိုက်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။တစ်ဖက်နိုင်ငံတွေဘက်ကတန်တမာအစ်စ်ရှော့ချဆက်ဆံတာတွေကိုပြန်လည်တုံ့ပြန်တာဖြစ်တယ်လို့ခုလိုပြောပါတယ်။
သာသူတို့အနေနဲ့တန်ယုံမှာသူတို့တန်ယုံနေမှာတန်ယုံယာယီတာဝန်ခံတွေပဲသူတို့ဆန်းခဲ့တာရှိပါတယ်။အဲဒါကြောင့်မလို့လေကျွန်တော်တို့ဒီသတင်းစာအင်းင်းပွဲတွေမှာလည်းနိုင်ငံခြားရေးမြေဌာနကိုကျွန်တော်တို့ဖိုင်နယ်ပတ်သက်ပြီးနိုင်ငံတွေရဲ့တချို့နိုင်ငံတွေရဲ့အဲတန်တမာအဆင့်ပေါ့နော်ဆော့ချမှုတွေလည်းမြေကြာရှိတယ်။ကျွန်တော်တို့အနေနဲ့ကတော့အဲသူကြီးရဲ့ဆောင်ရွက်ချက်များဆောင်ရွက်သွားမယ်ဆိုတော့ကြည့်ပါတယ်။အဲကြောင့်ကျွန်တော်တို့အနေနဲ့အဲ့နိုင်ငံသုံးနိုင်ငံတာမတ်ကြီးတွေကိုကျွန်တော်ပြန်လည်ခေါ်ထားလို့ပြောရတယ်။အထူးကမတ်တရားတော့ပြန်ရောက်နေပါလိမ့်။အဲဒီမှာလည်းကျွန်တော်တို့အနေနဲ့အမေဩစတြေးလျဘူနိုင်အဲ့သုံးနိုင်ငံမှာအဲမြန်မာနိုင်ငံနဲ့လည်းယာယီတာယုံတောင်းတဲ့နေပဲထားရှိပြီးစံတမန်လုပ်ငန်းတွေဆက်လက်ဆောင်ရွက်ပါမယ
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်ကောင်စီကိုဖိအားတွေပေးလာကြတဲ့အထက်နိုင်ငံတချို့ကမြန်မာနိုင်ငံကိုစံတမန်အစ်စ်ရှော့ချဆက်ဆံလာခဲ့ပါလေ။ဒီပေါ်မှာမြန်မာနိုင်ငံဘက်ကလည်းတံပြန်ပြီးတန်တမာအစ်စ်ရှော့ချဆက်ဆံတာလုပ်မယ်လို့စစ်ကောင်စီဘက်ကတုံ့ပြန်ခဲ့ဘူးပါတယ်။အခုလိုတန်အစ်စ်ရှော့ချထားတဲ့အထက်ဗြိတိန်အစ္စရေးလိုနိုင်ငံတချို့ရှိနေသေးပေမဲ့ဒီနိုင်ငံတွေအပေါ်ရောတုံ့ပြန်ဖို့ရှိပါသလားလို့ VOA ကမေးမြန်းခဲ့ပေမဲ့စစ်ကောင်စီဘက်ကရှင်းရှင်းလင်းလင်းမတုံ့ပြန်သေးပါဘူး။မြန်မာစစ်ကောင်စီဟာလက်ရှိအားဖြင့်ကုလသမဂ္ဂဌာနချုပ်မှာပါကိုစားပြုခွင့်မရဘဲတန်တမာရေးဖိအားတွေကြုံနေရပါတယ်။အာဆီယံအစိုးရအစည်းအဝေးတွေမှာလည်းမြန်မာစစ်ကောင်စီကိုစားပြုတော်ကိုအခုချိန်ထိညှင်းပယ်ခံရပါတယ်။